ကချင်း ပြည်နယ်ထဲမှာ ထောင်နဲ့ချီတဲ့ပြည်သူတွေ အိုးအိမ် ဆုံးခွာ ထွက်ပြေးနေရလောက်အောင် ပြင်းထန်နေတဲ့ တိုက်ပွဲတွေအတွက် အင်မတန် စိုးရိမ်မကင်းဖြစ်ရတယ်လို့ အမေရိကန် သံယုံက ဧပြီလ 29ရက်နေ့က ကြေညာချက် ထုတ်ပြန်ပါတယ် ဒါအပြင် ရှမ်းပြည်နယ်နဲ့ ကရင်ပြည်နယ်ထဲမှာ လက်တလောဖြစ်နေတဲ့ တိုက်ပွဲတွေကြောင့် ပြည်သူတွေ ထွက်ပြေးနေရတဲ့ အပေါ်လဲ အလွန် စိုးရိမ်နေလို့ ကြေညာချက်မှာ ဖော်ပြထားပါတယ် တိုက်ပွဲတွေ အဆုံးသတ်ဖို့လဲ တပ်ဆိုင်သူတွေကို တိုက်တွန်းထားပါတယ် အရက်သားတွေကို အကာအကွယ်ပေးဖို့နဲ့ ပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေကို လူသားချင်းစာနာတဲ့ အကူအညီတွေပို့ပိုင်းနိုင်ရေးခွင့်ပြုဖို့ တပ်မတော်နဲ့အစိုးရကိုမေတ္တာရပ်ခံတယ်လို့ ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် ကချင်ပြည်နယ်ထဲမှာဒီအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားတိုက်ပွဲတွေပို့ပြီးတော့ပြင်းထန်နေတာကြောင့် စစ်ဘေးဆောင်ဒုက္ခတွေပို့ပြီးတော့များလာတယ်လို့ဒုက္ခတဲ့အရေးဆောင်ရွက်နေသူတွေကပြောပါတယ် ဒီရက်ပိုင်းအတွင်း အင်ဂျန်ရံမြို့ထဲမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကျေးရွာ၁၀ရွာလောက်ကဒုက္ခတဲ့တထောင်ကျော်ဟာတံဖဲရွာဘက်ကိုထွက်ပြေးတိမ်းဆောင်လာကြပါတယ်။စစ်ဘေးရှောင်ဒုက္ခတွေကိုခရီးရန်ဘာသာရေးအသင်းအဖွဲ့တွေကကူညီဆောင်ရှောက်ထားတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကလည်းသွားရောက်တွေးဆုံအားပေးခဲ့ပါတယ်။အခုရက်ပိုင်းတွေထဲမှာပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်ဒီမြို့တွေထ